ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ပန်လုံကျေးရွာအုပ်စုမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးတော့နေအိမ်တချို့မီးလောင်ခဲ့တယ်လို့ရွာသားတွေဟာလည်းစစ်ဘေးလွတ်ရာကိုထပ်မံတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ခင်ဗျာ။
နမ်တူမြို့နယ်ပန်လုံကျေးရွာအုပ်စုအတွင်းမှာ RCSS SSA တောင်ပိုင်းတပ်နဲ့ TNL တောင်ပလောင် SSPP SSA တောင်ပိုင်းပူးတွဲတပ်တွေကြားမလကုံပိုင်းကစတင်ဖြစ်ပွားခဲ့ပြီးဒီကြံကာလမှာတိုက်ပွဲတွေညင်သက်နေခဲ့ရာကဗုဒ္ဓနေ့ညနေပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာပန်လုံကျေးရွာအုပ်စုမန်ချမ်းရွာနဲ့မန်ဆန်ရွာတွေမှာဖြစ်ပွားနေပြီးနေအိမ်တွေမိလောင်နေကြောင်းပန်လုံဒေသခံက VOA ကိုပြောပါတယ
်အခုကတိုက်ပွဲဖြစ်နေတော့မဲ့ဒီအားလုံးကမိလောင်နေရဲ့ပင်လေးလေတော့မသိသေးပါဘူးလို့နမတူမြို့နယ်ဘန်လုံးကြီးပါအမှန်ကန်နဲ့အဲရပ်ွက်ငါးတဲ့ဟာမီးလောင်နေတယ်ကျွန်တော်အိမ်ရှိတာလဲကျွန်တော်မခံမနိုင်လေဘူးအေးမန်းစာမှာလည်းဖြစ်တယ်မီးလောင်တာအမှန်စာနဲ့ဒီမန်းကန်ရပ်ွက်ငါးတဲ့ဟာလည်းဘန်လုံးရပ်ွက်ငါးကိုပြောရမှာဆိုတော့ဖြစ်တာဒီ၃နာရီကနေစပြီးတော့အခုချိန်ထိမနာလေးဘူးည
တိုက်ပွဲတွေဟာညနေ3နာရီကနေ9နာရီအထိဆက်ဖြစ်နေကြတာပါတိုက်ပွဲဖြစ်ပွားချိန်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတင်းရှောင်နေကြရပြီးထိခိုက်ဒဏ်ရာရတာမျိုးတော့မရှိသေးဘူးလို့လည်းဆက်ပြောပါတယ
်ရွာသူရတာတွေမရှိခဲ့ပါဘူးခင်ဗျာဒီမနေ့ကကျွန်တော်ကိုယ်တိုင်နဲ့တွေ့ကြုံနေရဟိုဟာအသက်ကြီးတယ်လို့ကျွန်တော်ကိုယ်တိုင်နဲ့တွေ့ကြုံနေရဒီမနေ့ပိုင်းကသူတို့ဟာတရင်ပိုးပေးနေတာသူတို့တိုက်ပွဲကြီးကြီးဖြစ်နေလို့ပြောနေတာလေမိဟိုဟာဒီလူလူထုကတော့ရွာကမရှိတော့ဘူးလို့မန်းစာလူကြတော့ဟိုမန်းစံဖက်ကပြီးသွားနေတယ်ခင်ဗျာ
နမ်တူမြို့နယ်စစ်ဆောင်တွေကိုကူညီပေးနေသူတူကတော့ကျေးရွာတွေမိလောင်တဲ့အခြေအနေကိုအခုလိုပြောပြပါဗျ
။မိလောင်တဲ့နေရာကအဲ့ဒီဟိုပန်လုံရဲ့သူတို့မန်ကျန်းတင်းကြီးကျောင်းမှာလည်းဟိုမိဖြစ်နေကြတယ်။သူ့ရဲ့မျက်နှာချင်းဆိုင်ကလက်သက်ပေါ့အဲ့ဒီမှာလည်းမိလောင်တယ်လို့ပြောတယ်။မန်ဆာပါလဲကလည်းမိသေးလုံးရှိတယ်လို့ပြောတယ်။ခုနအစောပိုင်းကသူတို့ကဟိုကလည်းမိသက်တာအစီတောင်းတာစံပဲအမိလေးဆယ်နဲ့လည်းဝေးတယ်မန်ဆာမိသက်ပါလို့ဒီဒီကကတော့သူကဒုစရိယသွားပြီးတော့အပူကြီးမပေးနိုင်ဘူးသူကတော့အကျန်းပြန်တော့ဟိုတော့တိုက်ဝင်လို့ဖြစ်နေတယ
်ဒီလ၄ရက်နေ့နဲ့မလ28ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပန်လုံကျေးရွာမှာနေအိမ်28လုံးမိလောင်ပျက်စီးခဲ့ရပါတယ်လောလောဆယ်မှာနမ်တူမြို့နယ်ပန်လုံကျေးရွာအုပ်စုကတခြားကျေးရွာတွေကိုတင်းရှောင်နေရတဲ့စစ်ပြေဒုက္ခတွေအခြေအနေနဲ့ပတ်သက်ပြီးတော့လည်းအခုလိုဆက်ပြောပါတယ
်မိုင်းမူကျေးရွာအုပ်စုမှာနမ်မိုင်းကျေးရွာမှာဒုက္ခတွေကတော့150လောက်တော့ရှိနေတယ်တော့မဆမလည်းနေရာပြောတော့ရှိပါရဲ့။နောက်ပေါ်သူတို့ပြတာဟိုတာပူရုပ်ခဲ့တဲ့ဟိုပန်လုံကျေးရွာရဲ့အနောက်ဘက်မှာတာပူနေရာမှာရှိတယ်။ပြည့်စုံကျော်တော့ရှိတယ်လို့ပြောတော့နောက်ပေါ်လူလူကျေးရွာဘုန်းကြီးကျောင်းမှာလည်းရှိတယ်။လူလူဘုန်းကြီးကျောင်းက50လောက်ရှိနေတယ်ကွာ။အဲ့ဒီလူလူကျောင်းလမ်းမှာဟိုလည်းဒီလမ်းမှာပေါ်မှာပဲသူတို့ကတဲထိုးပြီးနေတယ်။အဲ့ဒါလည်း30လောက်ရှိတယ်။နောက်ပေါ်စံတပူမှာ900ကျော်တယ်ခင်ဗျ။နောက်ပေါ်အော်ဒါညခေလမှာက25-30
လောက်အဲ3ကျင်းလောက်ရှိတယ်ကွာဒီလ6ရက်နေ့နမ်တူမြို့နယ်မန်လီရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်လီရွာသား900လောက်ဟာလဲတိပွားမြို့ကိုတင်းရှောင်နေရဆဲရှိနေပါတယ်ဆစ်ဆောင်တွေကိုတော့ WFC ခေါ်ကမ္ဘာစစ်နာရေးခါအဖွဲ့ NRC ခေါ်နော်ဝေဒုက္ခသည်များကူညီရေးအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံစတာတွေနဲ့ဒေသတွင်းလူမှုအသင်းအဖွဲ့တွေကကူညီထောက်ပံ့ပေးနေပါတယ်တိုင်းဒါလက်နက်ကင်တပ်တွေအကြပြီးခဲ့တဲ့လကုံပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်တူမြို့နယ်ကစစ်ပြေးဒုက္ခသည်2000လောက်ဟာနေရာစွန့်ခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်